ပန်းများနဲ့ငွေကြေးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးကော်မတီဥက္ကဋ္ဌဦးအောင်တောင်းနဲ့ပေါ့နော်ဒီကော်မတီဝင်တွေကဂျာမန်ကိုသွားမယ်ဆိုပြီးတော့သူတို့သိထားပါတယ်ရှင်ဒီဂျာမန်ကိုသွားတဲ့အဓိကအကြောင်းရင်းကြတော့ဘာကြောင့်များလဲရှင်
အဓိကဒီရွယ်ချက်ကတော့ဥရောပဘုံစည်းဖွဲ့ဂျာမန်မှာတော့ဘိုးပန်ရဲ့ဖွံ့ဖြိုးရေးပန်ရဲ့ကုသရောင်းဝယ်ရေးပန်ရဲ့သမောက်မပန်ရဲ့သူတို့ရဲ့လှုပ်ဆောင်ချက်တွေကိုကျွန်တော်တို့ကလေ့လာဖို့နဲ့ကျွန်တော်တို့တိုင်းပြည်နဲ့တရော်ညီတဲ့ဒီဗန်လုံဟန်းစနစ်တွေကိုပြန်လည်အသုံးချနိုင်မှုလေ့လာရေးခီးစက်မှာပဲဗျ။အဲ့ဒါပြီးရင်ကျွန်တော်တို့ကဘာလင်းကိုလည်းသွားအောင်မယ်ဗျ။အာရှဆိုင်ရာပါလီမန်အဖွဲ့နဲ့ကျွန်တော်တို့ကော်မတီနဲ့တခါတွေ့ဖို့ရှိတယ်ဗျ။ပါလီမန်လုံခြုံရေးလည်းလေ့လာအောင်မယ်ဗျ။
အငယ်အဓိကပေါ့နော်ဒီဂျာမန်ကိုလာရောက်ဖို့ကြတော့ဘယ်အဖွဲ့အစည်းကအဓိကဖိတ်ကြားတာမျိုးလဲရှင်။
ဒီကတော့ကျွန်တော်တို့ဒီ GIZ လို့ခေါ်တဲ့ဂျာမန်အပီပီဆိုင်ရာပူးပေါင်းဆောင်ရွက်ရေးဖွဲ့ရနေပြီးတော့ကျွန်တော်တို့ကိုစပွန်ဆာအဖြစ်သူတို့ကကျွန်တော်တို့ကော်မတီကိုဖိတ်တာပါဗျ။
ဗမာနဲ့ငွေကြေးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးကော်မတီဥက္ကဋ္ဌဦးအောင်တောင်းကအမေရိကန်ဘက်ကဆန်ရှင်ချထားတာတွေလည်းရှိရခါကြတော့ပေါ့နော်ဒီခီးစင်နဲ့ပတ်သက်ပြီးသူပါတဲ့အပေါ်ကဘလို့ခြေနေတွေများရှိမလဲရှင
်ရှိပါဘူးဗျာဘာလို့ဆိုတော့သူအမေရိကန်ဆန်ရှင်မရှိတာ EU ဆန်ရှင်မရှိဘူးဗျာဘာလို့လဲကျွန်တော်တို့အကုန်လုံးဂျီစာတွေပါတယ်အကုန်ရာဗီစာပါသူကအမေရိကန်နဲ့ယူနီခင်မင်အောင်လေကျွန်တော်ကအားလုံးနဲ့သိမြအောင်ပေါ့အရှိရောနောက်ရောအင်ဂျင်နာချင်းရောကျွန်တော်ဆင်ပြောင်းပေါင်းနေတာဆန်ရှင်ရဲ့တဖြည်းဖြည်းတော့ရုပ်ပြရမှာလေ
ဒီခီးစင်ကပြန်လာလို့ရှိရင်ဘလို့လုပ်ငန်းဆောင်ရွက်မှုတွေရောဖြစ်လာနိုင်မဲ့အနေအထားရှိလဲရှင
်ဒီကဘာမှာစီးပွားရေးရနံပါတ်၄ဖြစ်နေတယ်နောက်တော့ကဥရောပပုံစံဆိုတာလဲအားလုံးကြည့်တဲ့အတိုင်း EU Union လဲ28နိုင်ငံညီညွတ်စွာနဲ့သူတို့စုပေါင်းပြီးတော့ဖွဲ့စည်းထားတဲ့အဖွဲ့ဖြစ်တော့ဒါလေးတွေကိုကျွန်တော်တို့ကခုနိုင်ငံအတွက်ဒီဘန်လုပ်ငန်းဆိုင်ရာတွေငွေကြေးဆိုင်ရာလုပ်ငန်းတွေနောက်တော့ကသူတို့ပါလီမန်သူတို့ကတော့ Federal သွားနေတဲ့ဂျာမနီနိုင်ငံရဲ့ပါလီမန်ဆိုင်ရာကိစ္စတွေကိုကျွန်တော်တို့ကလေ့လာပြီးတော့ကိုယ်တိုင်ပြည်နဲ့သုံးဝန်တာရောမဝန်တာရောကျွန်တော်တို့ရဲ့လွတ်တော်ကိုပြန်ပြီးတင်ပြမှာပါဗျ
။အင်္ဂရတီကော်မတီအနေနဲ့ပေါ့နော်လွတ်တော်မှာလုပ်ငန်းဆောင်ရွက်မှုတွေဆောင်ရွက်တဲ့အခါဒီပညာအရာပဲဖြစ်ဖြစ်ဒီစီမံခန့်ခွဲမှုအရာပဲဖြစ်ဖြစ်ပေါ့နော်ဘလို့အခက်အခဲတွေများရှိတာမျိုးရှိလဲ
။ဘုံဝင်လင်းလင်းတင်ပြရင်တော့ကျွန်တော်နိုင်ငံအနေနဲ့ကတော့နံပါတ်၁ကတော့ကျွန်တော်တို့ကကက်ပီတယ်ခေါ်တဲ့ယင်းဒီမတည်မှုငွေကြေးပမာဏမှာကျွန်တော်တို့ကချိုးရပါတယ်ဗျာ။အမှန်နဲ့ကတော့ကျွန်တော်တို့ကတက်ပညာဆိုင်ရာနီးပညာဆိုင်ရာ technical line မှာလည်းကျွန်တော်တို့ကအားနေပါတယ်ဗျာ။နံပါတ်3ကတော့ human resource ပါကျွန်တော်တို့ဒီမှာဘာလုံငန်းကျွမ်းကျင်တဲ့ပုဂ္ဂိုလ်များလည်းလူသားအရင်းမြစ်တွေလည်းကျွန်တော်တို့အားနေပါတယ်။ဒါလေးတွေကိုကျွန်တော်တို့ကအင်္ဂနကာအကူအညီနဲ့ weapon တို့ IMF တို့ ADB တို့ကလည်းပေးပါတယ်။ကျွန်တော်တို့နောက်နိုင်ငံတွေကပေးလို့ကျွန်တော်တို့ကဥရောပနိုင်ငံတွေရဲ့ဒီကလည်းကျွန်တော်တို့နီးပညာနဲ့အကူအညီလည်းရယူလို့တဲ့အသုံးချရတဲ့ဌာနလည်းရှိပါတယ်ဗျာ
။လဆာတွေတက်တဲ့အခါမျိုးတွေရှိတယ်။အဲ့ဒီအခါကျရင်ငွေနှုန်းတွေတက်တယ်ငွေကြေးဖောင်းပွားတာမျိုးတွေဖြစ်တယ်ဒီငွေကြေးကိစ္စနဲ့ပတ်သက်ပြီးတော့အဲ့လိုအပိုင်းတွေကိုသူလေးလာဖို့တွေများရှိမလားငယ်
အဲ့ဒါလည်းပါမှာပါဗျာသူတို့ကတော့ဒီနိုင်ငံတွေကတော့ inflation နဲ့တဲ့အတိုင်းပြည်တွေဖြစ်ပါတယ်ကျွန်တော်တို့နိုင်ငံနဲ့ဆိုင်လေကျွန်တော်လည်းဒီလစာတက်တဲ့အခါကျတော့ငွေကြေးဖောင်းပွားမှုမဖြစ်အောင်ဆိုပြီးတော့ဒီကျွန်တော်တို့ကော်မတီကနေပြီးတော့ကျွန်တော်တို့မြန်မာနိုင်ငံဘဏ်အသင်းတို့စက်မှုနဲ့ကုန်သွယ်များအသင်းချုပ်တို့ကုန်စည်တိုင်းတို့မြန်မာနိုင်ငံအသင်းမှာပါတဲ့ဘဏ်တွေနဲ့ကျွန်တော်တို့ကဒီကိစ္စတွေလေ့လာပါတယ်လေ့လာတဲ့အခါမှာဒီတလောမှာကျွန်တော်တို့လစာမတိုးခင်ကတည်းကအမေရိကန်ဒေါ်လာကစောင်းဖြစ်လာတဲ့အမေရိကန်စီးပွားရေးကောင်းလာတဲ့အတွက်နံပါတ်၁အချက်အနေနဲ့ဒါကျွန်တော်ကြက်ငွေတန်ဖိုးကျပါတယ်အမေရိကန်ဒေါ်လာတန်ဖိုးမြင့်လာတွေ့ပါတယ်ဒုတိယအချက်ကတော့ export နဲ့ import ဟာ5ဘီလီယံလောက် import ကများတဲ့အတွက်ကျွန်တော်တို့ငွေတန်ဖိုးကျတာလားတွေ့ပါတယ်နံပါတ်၃အနေနဲ့ကတော့ budget deficit ပါ budget ကလည်းကျွန်တော်2017ကနေပြီးတော့ဒီ2015-16ဒီတောက်လျှောက်ဟာလူငွေပြ deficit budget ဖြစ်တဲ့အတွက်ဒီလူငွေပြ deficit ကိုလုတ်တဲ့အခါမှာနှစ်နည်းရှိပါတယ်ကျွန်တော်တို့ဘောင်းနဲ့ဘေးနဲ့ပေါ့လေဝယ်ရောင်းနဲ့ဝယ်တဲ့နည်းအဲ့တော့ဘေးကတော့အတူနှုံးသက်တာနဲ့၄ရက်ခိုင်နှုန်းဖြစ်တယ်သို့တော်ဝယ်ငွေစကူရရတဲ့အတွက်ငွေစကူဒီဈေးကွက်ထဲမှာများတဲ့အတွက်ဒါငွေပွားနိုင်မှာဒါကြောင့်ကျွန်တော်တို့ကဒါကိုလျှော့ဖို့ဆိုပြီးတော့ကော်မတီနေနဲ့ကြံပေးပါတယ်ဘောင်းမဝယ်များများထုတ်ဖို့ကျွန်တော်တို့ဝယ်ဖို့ပြည်သူဆီယံဝေကိုကျန်းဝယ်ဖို့ဒီလိုဟာမျိုးလေးတွေကျွန်တော်တို့အလုပ်တာရှိပါတယ်တစ်ဖက်တစ်လမ်းကလည်းကုန်သွင်းမှုမတက်အောင်ကျွန်တော်တို့ကရေနံစည်းတွေကဘာမှကြတယ်သို့တော်လည်းပဲမြန်မာနိုင်ငံမှာတော့လက်ဒီရေနံစည်းဈေးဟာဒီဇယ်စည်းဈေးအော်တိန်စည်းဟာကျတဲ့လောက်မကျတဲ့အတွက်ဒါလေးတွေလည်းကျအောင်ဆိုပြီးတော့ကျွန်တော်လွတ်တော်ပါအကြံပြုဆွေးနွေးတာလုပ်ပါတယ်ကျွန်တော်လွတ်တော်အနေနဲ့ကတော့တိုက်တွန်းတာပဲလုပ်နိုင်ပါတယ်တကယ်အကောင့်တွေပေါ်ရမှာတော့နိုင်ငံတော်အစိုးရဘက်ကလောက်ရမှာဖြစ်ပါတယ်ဗျ
အင်္ဂါအခုလိုဖြစ်ကြပေးရတဲ့အတွက် RFA ကကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ပါဗျာကျွန်တော်ကလည်းကျေးဇူးတင်ပါတယ်ဗျာ